မြန်မာနိုင်ငံမှာစင်ဆွေအတွက်ပါမကစင်အေးပြားရောင်းဝယ်ရေးအတွက်ပါစင်မှန်သမျှခိုးယူဖန်ဆင်းတက်ဖြတ်ခံရတဲ့အချိန်ကြီးအလွန်ဆိုးရွားနေပြီးအချိန်မီမထိန်ချုံနိုင်ဘူးဆိုရင်အနည်း30အတွင်းမြန်မာအနေနဲ့တော်ရိုင်းစင်မျိုးတုံးတဲ့အချိန်ကြီးရှိနေကြောင်းကမ္ဘာတော်ရိုင်းတိရစ္ဆာန်ရန်ပုံငွေအဖွဲ့တာဝန်ရှိသူတို့ကတတိပေးပြောကြားလိုက်ပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်
စပါးပြီးမျိုးတုံးမဲ့အနေနဲ့ရင်ဆိုင်နေရတဲ့တော်ရန်ဒရိုက်ဆန်တွေကိုမြန်မာနိုင်ငံမှာဥပဒေနဲ့တက်ဖြတ်ပြီးတရားမဝင်ကုန်တွေရောင်းဝယ်မှုမြန်မာလာနေတဲ့အခြေအနေကိုအများပြည်သူသိဖို့လိုအပ်နေကြောင်းမနေ့ကရန်ကုန်ဒရိုက်ဆန်ဦးရင်မှာကျင်းပတဲ့ကမ္ဘာတော်ရန်ဒရိုက်ဆန်များနေ့အထိမ်းအမှတ်အခမ်းအနားကိုတက်ရောက်လာတဲ့တရားစတမ်းနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန် ရဲ့ချစ်တဲ့အဆက်ရှိတဲ့ရှားပါတဲ့သတ္တဝါတွေကိုအမဲလိုက်တတ်မှုတွေတရားမဝင်ဆုံးမှုတွေစုံမိုးစိုးနေလာတာကိုအများပြည်သူသိကြတယ်။ရှင်းလင်းကမှမှုတွေတရားမဝင်ဆုံးမှုများကိုစတင်နိုင်ရေးမှာပုံမှန်ဆုံးလာတဲ့သင်ကြားတဲ့ဆွေးနွေးချက်နဲ့ဒီသတိရပြီးတဲ့သင်ဆွဲဆက်စိတ်ပိုင်းနဲ့ဆွဲလေးဆက်စိတ်ပိုင်းနဲ့ဒုတိယအကျဉ်းချက်ပြီးတဲ့အိမ်မက်ကိုကျွန်တော်ရန်ကုန်မြို့မှာဆက်ပါပြီးဖြစ်ပါတယ်။
အဲ့ဒီခန်းနာကိုတက်ရောက်လာတဲ့ကမ္ဘာတော်ရန်တရိတ်ဆန်ရန်ပုံငွေအဖွဲ့ WWF ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးခရစ်စတီဝီလျံစ်ကလည်းအထူးသဖြင့်မြန်မာနိုင်ငံမှာတော်ရန်ဆင်မှန်သမျှတပ်ဖြတ်ခံနေရတဲ့အလွန်ဆိုးရွားတဲ့အခြေအနေကိုအခုလိုသတင်းတောက်တွေကိုပြောပါရစေ
။ The elephant at the moment is highly threatened in Myanmar. It's being poached for its skin.
လက်ရှိအခြေအနေအရမြန်မာနိုင်ငံမှာဆင်းရဲအတွက်ပါမကပဲဆင်းအရေးပြားရောင်းဝယ်နေတဲ့အတွက်ကြောင့်မလို့စင်တွေရဲ့အသက်အန္တရာယ်ချင်းချောက်ခံရမှုကအမြင့်မားဆုံးရင်ဆိုင်နေရတာပါဒီအတွက်လည်းစင်အသက်ကြီးတာငယ်တာမခွဲကြပဲစင်မှန်သမျှခိုးယူဖန်ဆီတပ်ဖြတ်နေကြပါတယ်ဒီပုံစံတိုင်းဆက်သွားနေမှဆိုရင်နောက်အနှစ်30အတွင်းမြမတော်ရိုင်းတွေမှာစင်တွေပြုံးတီးတော့မဲ့အခြေအနေရှိနေပါတယ်ဒါကတကယ့်အခြေအနေဆိုကြီးဖြစ်လာမယ်လို့ကျွန်တော်မြင်ပါတယ်
မြန်မာနိုင်ငံမှာတော်ရိုင်းစင်တွေကိုဖမ်းဆီးတပ်ဖြတ်ပြီးစီအရေးပြားတွေကိုအင်ဂျင်ချင်းပြုတ်နိုင်ငံဘက်တရားမဝင်တင်ပို့ရောင်းချနေတဲ့အတွက်မြမစင်မျိုးတုံးနဲ့အန်ဒီရဲ့မြန်မာလာနေကြောင်းစူဇန်လေးလာရေးအဖွဲ့ကအစီရင်ခံစာရီးထုတ်ပြန်ထားပါတယ်စင်တွေရဲ့အရေးပြားရောင်းချတဲ့ဈေးကွက်ပေါ်ပေါက်လာတာလွန်ခဲ့တဲ့3-4နှစ်ကဖြစ်ပြီးအရင်ကစင်တွေရဲ့အကျယ်တွေကိုဖျက်ယူရောင်းချတဲ့အခြေအနေထက်အလွန်ဆိုးရွားနေတယ်လို့လည်းအဲ့ဒီအဖွဲ့ကသတိပေးပြောဆိုခဲ့ပါတယ်ဒါကြောင့်မြန်မာနိုင်ငံမှာအာရှစင်မျိုးတုံးမဲ့ NDA ကာကွယ်ရေးမြန်မာလူငယ်တွေရဲ့ကြိုးပမ်းမှုလိုအပ်နေတယ်လို့ခရစ်စတီဝီလျံစ်ကပြောပါတယ်
။ The long term future is really young Myanmar people.
ဒီစီအတွက်ဆိုရင်မြန်မာလူငယ်တွေအနေနဲ့တွင်ဒရိဆန်လုံးဝမရောဝယ်အောင်ပြောဆိုစည်းရုံးကြဖို့နဲ့အနာဂတ်မှာဒီလိုချိုးဖောက်မှုတွေကိုအရေးယူနိုင်အောင်တကယ်ဆောင်ရွက်ကြဖို့လိုပါတယ်။
ဒါတင်အခမ်းအနားမှာမြန်မာနိုင်ငံတွင်တရားမဝင်အမဲလိုက်ခြင်းနဲ့ပူတန်ရောင်းဝယ်ခြင်းတို့ကလည်းဥပဒေအရအရေးယူဖန်ဆီးထားတဲ့အမေရိကန်ဒေါ်လာတသန်းကျော်ဖို့ရှိတဲ့စင်စွဲအထောင်ပေါင်း200ကျော်အပါအဝင်အခြားရှားပါတဲ့တော်ရိုင်းတရိတ်ဆန်တွေရဲ့အစိတ်ပိုင်းတွေကိုစစ်တော်ဦးစီးဌာနကကြိတ်ခွဲဖျက်ဆီးခဲ့ပါတယ်နောက်ကမ္ဘာတော်ရန်တရိတ်ဆန်များနှင့်အထိမ့်မဲ့ဖြစ်လေမြန်မာနိုင်ငံမှာပထမဦးဆုံးဖြစ်တဲ့ရန်ကုန်တရိတ်ဆန်ဥယျာဉ်မှာဖွင့်လှစ်တဲ့စင်ပြတိုက်ဖွင့်ပွဲအခမ်းအနားကိုလည်းပြုလုပ်ခဲ့ပါရဲ့ရှင်